ဆ50ဆကနေ25ဆအထိအတန်ထက်ပြန်တဲ့ဒုံးကျည်တွေပြစ်ခတ်နိုင်တဲ့ရုရှားစစ်သည်မော်တွေဟာစီးရဲလေ့ကျင့်မှုအတွက်အတ္တလန်တစ်သမုဒ္ဒရာအိန္ဒိယသမုဒ္ဒရာနဲ့မြေထဲပင်လယ်စီဆေလွတ်လိုက်တာကိုသမ္မတပူတင်ကဒီကနေ့ပုံတွင်းလေးမှာစောင့်ကြကြည့်ရှုခဲ့ပါတယ်။ဒီလိုအကောင့်နဲ့လက်နက်တွေဟာပြည်ပချင်းချောက်မှုတွေကနေရုရှားကိုအကာအကွယ်ပေးပါလိမ့်မယ်လို့ရုရှားသမ္မတပူတင်ကရုရှားသတင်းဌာနတွေကိုပြောပါတယ်။အဒီသမုဒ္ဒရာမှာပါတဲ့ဇာခွန်ဒုံးကျည်စနစ်ကိုတူနိုင်လို့မရဘူးလို့သမ္မတပူတင်ကပြောကြောင်းရုရှားသတင်းတွေကကိုးကားရေးသားကြပါလေ။ဒီစာကွန်ဒုံးကျည်တွေဟာခေတ်သစ်ဓမ္မမဟုတ်အနာဂတ်လေကြောင်းရာကာကွယ်ရေးစနစ်တွေကိုကျော်လွှားနိုင်ပြီးမြေပြင်ရေပြင်မှာရှိတဲ့ရန်သူကိုတိတိကျကျအာကောင်းကောင်းမှန်ကန်အောင်တိုက်ခိုက်နိုင်တယ်လို့ကာကွယ်ဝင်ကြီးစာချေရှိုအီကူကပြောပါတယ်။သမ္မတပူတင်နဲ့ကာကွယ်ဝင်ကြီးတို့ဟာလေကျင်းရေးမစ်ရှင်ဖွံ့ဖွဲအခမ်းအနားကိုဗီဒီယိုကနေတဆင့်တက်ရောက်ခဲ့ကြပါတယ်။ဒီကနေ့မှာပဲယူကရိန်းနိုင်ငံဒေါနက်စ်ဒေတာကရုရှားထိတ်ချုပ်ထားတဲ့မာကီဖ်ကာမြို့မှာဇန်နဝါရီလ1ရက်နေ့ကယူကရိန်းတိုက်ခိုက်ခဲ့တာကြောင့်တေဆုံးခဲ့တဲ့စစ်သားအရေအတွက်ကိုကတူစရင်63ယောက်ကနေတိုးပြီးတော့89ယောက်တေဆုံးသွားခဲ့ကြောင်းရုရှားကကြေညာခဲ့ပါတယ်။ခွန်ပဲပြုတ်ပဲဖုန်းသုံးခဲ့တာကြောင့်ယူကရိန်းရဲ့အတိုက်ခိုက်ကိုခံခဲ့ရကြောင်းရုရှားကာကွယ်ဝန်ကြီးဌာနကပြောပါတယ်။